နိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေသစ်မူကြမ်းရေးဆွဲရေးကော်မတီကမဝေခွဲနိုင်တဲ့ကိစ္စရပ်အတော်များများကိုပြည်လည်အောင်ဖြေရှင်းနိုင်ခဲ့ကြပြီးအပြည့်အဝမူကြမ်းတင်သွင်းမှုစီစဉ်ထားရတဲ့တရက်စောပြီးအစင်းသင့်ဖြစ်နေပြီလို့ဣရသမရကခန့်မှန်းပြောဆိုလိုက်ပါတယ်။သမရဂျလာတလဘာနီကဒီကနေ့သတင်းတောက်တွေကိုအခုလိုပြောဆိုလိုက်တာပါ။ဣရတောင်ပိုင်းကရှီးယိုက်တွေတောင်းဆိုနေကြတဲ့အဲ့ဒီဒေသကိုဖက်ဒရယ်မူအရဖွဲ့စည်းမလား၊အစ္စလာမ်ဘာသာရေးနဲ့နိုင်ငံရေးကိုဆက်ဆက်ပြီးဖွဲ့စည်းမလားဆိုတာကိုအခုအာယုံဆိုင်ဆွေးနွေးနေကြတယ်လို့ပြောပါတယ်။အဖွဲ့ဝင်82ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲရေးကော်မတီဝင်တွေအနေနဲ့တချို့ကတော့ရေနံဒနာကျွဲဝှက်မှုခွဲဝေရေးအပါအဝင်ပဏာမညှိနှိုင်းချက်တွေမှာသဘောတူညီမှုမရရှိနိုင်သေးဘူးလို့ဆိုပါတယ်။အဲ့ဒီညှိနှိုင်းချက်အရဒေသရဲ့ရေနံထုတ်လုပ်မှုအပေါ်900ခန့်လုံးအခွန်ပေးပြီးကြံပိုင်းကိုဗဟုအစိုးရထံပေးပြီးတနိုင်ငံလုံးအတွက်ခွဲဝေပေးမှာဖြစ်တယ်လို့သိရပါတယ်။ဒီမူကြမ်းကိုဣရမျိုးသားလွှတ်တော်မှာတနင်္လာနေ့မှာကျင်းပမှာဖြစ်ပြီးအောက်တိုဘာလမှာကျင်းပမယ့်ပြည်သူ့ဆန္ဒခံယူပွဲမတိုင်မီအခြေအတင်ဆွေးနွေးပြောဆိုကြဖို့စီစဉ်ထားပါတယ်။